အဲအန်တီမီမီဝင်းဘက်ကျေးဇူးများတင်ပါတယ်အခုလို Skype ကနေပြီးတော့အချိန်ပေးပြီးတော့ပေါ့နော်ဗီဒီယိုအတွက်တွေ့ဆုံမေးမြန်းခွင့်ပေးတာအများကြီးကျေးဇူးတင်ပါတယ်ရှင
် You're welcome
ဟုတ်ကဲ့ရှင်အခုဒီ American ဒုသမ္မတဖြစ်ဖို့တေချာတလောက်ဖြစ်နေတဲ့ Kamala Harris ဆိုလို့ရှိရင်ဒါ American ပြည်ထောင်စုမှာတော့ပထမဆုံးအမျိုးသမီးဒုသမ္မတဖြစ်တဲ့အဖြစ်ကိုပဲဒါလူပြူမဟုတ်တဲ့ဒီအသားအရောင်ကွဲပြားတဲ့အမျိုးသမီးဒုသမ္မတတယောက်ဖြစ်လာမှာပေါ့နော်ဆိုတော့ခါကျတော့ဂျာကအမေရိကန်ပြည်အောင်စုတမိုင်းမှာဘလောက်ထိထူးခြားတယ်လို့ပြောလို့ရပါမလဲရှင
်ဒီဥစ္စာသမီးအားအရန်ထူးခြားတာပေါ့နော်ဘာလို့လဲဆိုတော့ဒီဥစ္စာပထမဆုံးအမျိုးသမီးတယောက်ဒီအကြီးဆုံးပေါ့နော်highest officeUnited States မှာပေါ့နော်အဲ့ဒါအမျိုးသမီးဝင်နိုင်နေဆိုတာအရန်ထူးခြားတာနောက်ပြီးတော့လေတိုက်ဆိုင်ဆိုင်ပဲဒီနှစ်ကအမျိုးသမီးများရဲ့မဲပေးဖို့အခွင့်အရေးရခဲ့တာအနှစ်တရာပြည့်ပြည့်ပါပဲဆိုတော့အဲ့ဒီ American အမျိုးသမီးတွေကအနှစ်တရာကြော်ကြော်ဒီလိုမျိုးတိုက်တွန်းပြီးတော့ကြိုးစားလာတာအခုမှပထမဆုံးဒီနိုင်ငံရေးနဲ့ပတ်သက်ပြီးတော့เนาะအမြင့်ဆုံး office တစ်ခုကိုအမြင့်ဆုံး position ကိုရောက်လာတာပေါ့เนาะဆိုတော့အဲ့ဒီဥစ္စာအရန်ထူးခြားတယ်ဒါမဲ့လေသူပို့ပြီးတော့ထူးတောင်ပို့ထူးခြားသွားတာဒီအမျိုးသမီးတွေကကြတော့ तू ကအဖြူမဟုတ်တဲ့အမျိုးသမီးသူ့ရဲ့ဟိုနည်းပါလေသူ့ရဲ့အဖေမေတွေကတခြားနိုင်ငံနေရွှေ့ပြောင်းလာတဲ့လူတွေဆိုတော့လေအဲ့ဒါပို့ပြီးတော့တောင်မှထူးခြားတာပေါ့နော်ထူးဆန်းတာပေါ့ထူးဆန်းတယ်လို့ပြောလို့ရပါတယ်
ဟုတ်ကဲ့ဒီအမေရိကမှာဆိုရင်ပြောတာရှိရလေအမေရိကန်ပြည်ထောင်စုကအဲ့လိုနေရာဘောင်းဆောင်ကလာတဲ့သူတွေစုဝေးပြီးတော့မှကိုယ့်ရဲ့အိမ်မက်တွေကိုတကယ်ကိုပဲအကောင့်ထဲခေါ်ဝင်ရတဲ့နိုင်ငံလို့ပြောကြတာဟုတ်အမေရိကန် dream ဆိုတာရှိတယ်မဟုတ်လားဆိုတော့ဒါကအဲ့ဒါကိုသက်သေပြတဲ့သဘောတော့ရောက်သွားတာပေါ့နော
်ဟုတ်တယ်ဒါကြောင့်မလို့ democracy ဆို representative နောက်ပြီးတော့လဲဟိုအမေရိကရဲ့ဟိုနည်းအားသာချက်ပေါ့နော်အမေရိကမှာဒီလောက်တိုးတက်ခြင်းဖြစ်တဲ့ဥစ္စာကအဲ့ဒီ diversity เนาะများလူတွေအများကြီးအမျိုးစုံလာပြီးဒီမှာစုပြီးတော့တခါတည်းပူးပေါင်းပြီးတော့သူတကွာလောက်တဲ့အခါကျတော့အဲ့ဒါကြောင့်အဲ့ဒီဥစ္စာကတော့အမေရိကရဲ့ strength အမေရိကရဲ့အရင်တန်ဖိုးရှိတဲ့ value တခုပဲဖြစ်ပါ
အခုကလေအမေရိကန်ပြည်ထောင်စုမှာကြည့်လို့ရှိရင်ဒီနိုင်ငံရေးမှာဆိုပြီးခဲ့တဲ့နှစ်ကဆိုတော်တော်လေးကိုလူမျိုးရေးအရာကျင်းမာမှုတွေလည်းအဒီကယုံနေတော်တော်လေးရှိခဲ့ရဆိုတော့လေအခုဒီကိုရိုင်းကအသားအရောင်မတူရဲလူပြည်မဟုတ်တဲ့အမျိုးသမီးတစ်ယောက်လည်းဖြစ်တဲ့ဒီကမ်ဘလာဟဲရစ်အနေနဲ့ထိတ်တန်းတာဝန်တစ်ခုရလာပြီဆိုတဲ့အခါကျတော့တိုင်းပြည်အတွက်ကောဒီကွဲပြားမှုတွေကိုပြန်ပြီးတော့ထိန်းနိုင်မဲ့အနေအထားမျိုးပေါ့နော်ပို့ပြီးတော့မျှော်လင့်လို့များရနိုင်မလားရှင်
ဟုတ်တယ်သမီးအဲ့ဒီဥစ္စာအတွက်ကတော့အရန်အရေးကြီးတယ်ဒီဥစ္စာကိုတည်ငြိမ်မှုရနိုင်ဖို့အတွက်ကအရန်အရေးကြီးတယ်ဒါပေမဲ့လည်း तू တက်လာတယ်ဆိုတာနဲ့ချက်ချင်းဒီတည်ငြိမ်မှုတွေကရလာမှာမဟုတ်ဘူးเนาะအဲ့ဒီဥစ္စာအများကြီးပဲအနေတို့ပါလေအမေရိကမှာပေါ့เนาะလူလူတွေအလုံးလူတိုင်းလိုလိုပဲဒီဥစ္စာကိုစ조사ပြီးတော့ဒီဥစ္စာကိုလုပ်ရမယ်ဆိုတော့လေဒါပေမဲ့လည်းဒီဥစ္စာကအရန် symbolically လို့ပြောရမှာပေါ့เนาะအရန်အရေးကြီးတဲ့တိုးတက်မှုတစ်ခုပ
ါဟုတ်ကဲ့ဒီနေရာမှာကင်မလာဟဲရစ်အကြောင်းလည်းလည်းတော့ပြောပြပေးစီချင်ပါတယ်ဂျမေကာနိုင်ငံကနေရွှေ့ပြောင်းလာတဲ့ဖခင်နဲ့ဒီအိန္ဒိယနိုင်ငံကနေပြောင်းရွှေ့လာတဲ့မိခင်ဒီရွှေ့ပြောင်းမိဘနှစ်ပါးကနေပေါက်ဖွားလာတဲ့သူတယောက်ဆိုတော့လေသူကဘလို့အမျိုးသမီးတယောက်ဖြစ်တယ်ဒီလိုချင်းဒီကိုရောက်လာဖို့အတွက်သူဘလို့ဒီဖြတ်တန်းရုန်းကန်ခဲ့တယ်ဆိုတာလေးကိုလည်းလည်းတော့ပြောပြပေးပါရှင
်ကင်မလာဟဲရစ်ရဲ့ story ရတော့ American story လို့ပြောလို့ရတာပေါ့နော်သူ့ရဲ့မိဘတွေကဗာလေဟိုနေ့ကနေတခြားနိုင်ငံနေရွှေ့ပြောင်းပြီးတော့ United States ကိုလာတယ်သူ့အဖေကကြတော့scholar ပေါ့နော် professor တယောက်ဗမောက်ခတယောက်ဖြစ်တယ်သူ့အမေကကြတော့ scientistပေးသိပ္ပံပညာရှင်တယောက် ਨੇ United States ကိုလာတယ်ပြီးလဲပြီးတော့အဲ့ဒီသူတို့ဒီမှာတွေ့ပြီးတော့ဒီဗာလေဟိုအိမ်ဆောင်ကြပြီးတော့ဒီသမီးနှစ်ယောက်ကိုရတယ်ပေါ့နော် Kamala နဲ့သူ့ရဲ့ညီမလေးတယောက်ရှိတယ်ဆိုတော့Kamala Harris ရဲ့ story ရတော့ American story ပဲဒါဗာလို့ဆို America ကများသောအားဖြင့်ဒီရွှေ့ပြောင်းလာတဲ့နိုင်ငံတကာရွှေ့ပြောင်းလာပြီးတော့ဒီမှာလာပြီးတော့နေတဲ့လူတွေများတဲ့နိုင်ငံတစ်ခုဖြစ်တယ်ပေါ့เนาะအဲနောက်တစ်ခုကကြတော့ Kamala Harris ကို night ကလည်းတော်တော်ထက်ထက်မြက်မြက်စွမ်းဆောင်နိုင်တဲ့ရှိတဦးဖြစ်တယ်နောက်ပြီးတော့သူကလည်းဟိုနင်းပါလေ Senator ပေါ့เนาะဒီ Parliament မှာ
အထက်လွတ်တော်အမတ်ဟုတ်ကဲ့
အထက်လွတ်တော်အမတ်တယောက် ဖြစ်တယ်ပြီးလည်းပြီးတော့အဲ့ဒီမဖြစ်ခင်မှာသူကလည်း California မှာအမြင့်ဆုံးတရားရေးဥပဒေအရာရှိတစ်ယောက်ဖြစ်လာတယ်ဆိုတော့လေသူကလည်းအရန်ထက်မြက်တဲ့နောက်ပြီးတော့စိတ်ခိုင်မာတဲ့အမျိုးသမီးတူဖြစ်ပါတယ်ဆိုသူကဒီ Vice President ဆိုသူကတော့ ready ပဲသူကတော့ Vice President လုပ်ဖို့အတွက်ကတော့သူက qualify အများကြီးဖြစ်ပါတယ်
အေးချင်းပြေးသွားတယ်လို့ပြောရမှာပေါ့နော်ဆိုတော့ဟိုသူဒီမတိုင်ခင်ကလည်းသူဖြတ်တန်းခဲ့ရတဲ့မှာဆိုလို့ရှိရင်သူကဟိုလူမှုတရားမျှတမှုတွေအတွက်လည်းအများကြီးလုပ်ခဲ့တယ်ဆိုတာမျိုးသူ့ရဲ့တမိုင်းကြောင်းပြန်ချင်းရလေအဲဥမာ
ရာသူ့ရဲ့ဒီဥစားရအမြဲတမ်းလူမှုရေးမျှတမှုနဲ့ပတ်သက်ပြီးတော့သူကအမြဲတမ်းဥဆောင်လာတဲ့လူတရားပေါ့နော
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ရှင်အခုလိုအချိန်ပေးပြီးတော့ဖြေကြားပေးတဲ့အတွက်
You're welcome